မက္ကဆီကိုနယ်စပ်မှာတိုင်းတိဆောက်ဖို့အမေရိကန်သမ္မတထရမ့်တောင်းဆိုထားတဲ့ဒေါ်လာ5ဘီလီယံကိုပေးဖို့ယာယီအသုံးစရိတ်ဥပဒေချမ်းကို Republican ဦးဆောင်တဲ့အောက်လွှတ်တော်ကအတည်ပြုလိုက်ပါတယ်တောက်စာနေညတကောင်မှာအစိုးရရန်ရရဲ့အားလုံးပေးရမယ့်အရေးကနေရှောင်ရှားဖို့အောက်လွှတ်တော်ကထောက်ခံမယ်218မယ်ကန့်ကွက်မယ်185မယ်နဲ့ကြာတာပြင်းတုံကအတည်ပြုလိုက်တာပါအကယ်၍အစိုးရရန်ရရဲ့ရလာရမယ်ဆိုရင်တော့အစိုးရဝန်ထမ်း8သိန်းလောက်ဟာဒီရက်တွေအတွင်းလစာမယ်အလုပ်လုပ်ကင်ပေးရမှာဖြစ်ပါတယ်နောက်တစ်ဆင့်ကတော့ဒီယာယီအသုံးစရိတ်ဥပဒေချမ်းကိုအထက်လွှတ်တော်ကိုပေးပို့ရမှာဖြစ်ပြီးတော့အထက်လွှတ်တော်ကဒီပြုဖို့မဖြစ်နိုင်ဘူးလို့ခန့်မှန်းထားကြပါတယ်။မက္ကဆီကိုနယ်စပ်တတိုင်းအတွက်လိုတဲ့ဒေါ်လာ5ဘီလီယံကိုထုတ်မပေးလို့အစိုးရရန်တရားတွေရက်သွားရင်သူတာဝန်ယူမယ်လို့ပြောခဲ့တဲ့သမ္မတထရမ့်ကဒီတောက်ကြနေအောက်လွှတ်တော်မှာဥပဒေချမ်းအတည်ပြုမဲ့တဲ့မှာတတိုင်းအတွက်အသုံးစရိတ်မပါဘူးဆိုရင်သူကဒီဥပဒေချမ်းမှာလက်မှတ်ထိုးမပေးနိုင်ဘူးဆိုပြီးတော့ပြောဆိုခဲ့တာပါ။